ရခိုင်ပြည်နယ်စက်တဲကိုရေတိုးရေရှည်လုပ်ငန်းတွေနဲ့ဖြစ်ရှင်နိုင်ရေးကုလသမဂ္ဂနဲ့မြန်မာအစိုးရကြားမကြခင်မှာနားလည်မှုစာချုပ်ကတရလက်မှတ်ရေးထိုးမှဖြစ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်စီစဉ်အသေးစိတ်နဲ့သက်သက်လို့လေဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်နဲ့နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတွေဒီကနေ့ဆွေးနွေးခဲ့ကြတာပါအပြည့်စုံကိုတော့ဆက်သွယ်ဆောင်ရမ်းထားတဲ့ကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင
်တကြောပြန်ပဋိပက္ခတွေတုံ့ပြန်ရတဲ့ရခိုင်ပြည်နယ်အရေးပူးပေါင်းကူညီဖြည့်ဆင်းနိုင်ရေးအစီအစဉ်တွေအတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးများယုံ UNHCR ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်Mr. Gio Sabidi, Vincenti နဲ့တွေ့ဆုံဆွေးနွေးရမှာနားလည်မှုစာကြုံလွှာတရလက်မှတ်ရေးထိုးနိုင်မဲ့ကိစ္စကိုဆွေးနွေးခဲ့ကြောင်းမြန်မာနိုင်ငံသားဦးဝင်းဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူက VOA ကိုပြောပါတယ
်ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာကျွန်တော်တို့ပြန်လည်လက်ခံရေးဒီ repatriation နဲ့ပတ်သက်ပြီးတော့ UNHCR နဲ့ UNDP နဲ့ပါဝင်ဖို့ကိစ္စကိုပဲကျွန်တော်အဓိကဆွေးနွေးပါတယ်ဒီ March 9ရက်နေ့မှာသူတို့ပို့ထားတဲ့ concept paper ရဲ့ကျွန်တော်တို့နဲ့ Bangladesh နိုင်ငံနိုင်ငံကြားမှာလက်မှတ်ရေးထိုးထားတဲ့ကျွန်တော်တို့ arrangement ဆိုတာရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်နဲ့ဒီ Bangladesh အမြဲတမ်းတွင်းဝင်တဲ့ January လတုန်းကထိုးထားတဲ့ physical arrangement ဆိုတဲ့ဟိုနှစ်ဖက်သဘောတူဟိုစာရွက်စာတမ်းကြီးရှိပါတယ်။ဆိုတော့အဲ့ဒီစာရွက်စာတမ်းကြီးရဲ့သူတို့ကပေးလာတဲ့ concept note ကိုအခြေခံပြီးတော့ကျွန်တော်တို့ဘက်ကနေခု draft MOU ဒီနားလည်မှုစာချုပ်လာမူကြမ်းတစ်ခုကျွန်တော်တို့ရေးဆွဲနေပါတယ်။တော့ဒါကိုကျွန်တော်တို့မကြမီအချိန်တွင်းမှာကျွန်တော်တို့မြန်မာနိုင်ငံအစိုးရပါပါမယ် UNHCR နဲ့ UNDP နဲ့ဒီအဖွဲ့အစည်း၃ခုပါတဲ့ Joint MOU ကျွန်တော်တို့ထိုးဖို့လို့စီစဉ်နေပါတယ်ဆိုတော့အဲ့ဒီကိစ္စကိုပဲကျွန်တော်တို့ဆွေးနွေးတာဖြစ်ပါတယ
်ရခိုင်မျိုးပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွေပြေးသွားကြတဲ့ဒုက္ခတွေဒီပြန်လည်လက်ခံရေးကိစ္စမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုပါဝင်လုပ်ကင်ခွင့်ပေးဖို့နိုင်ငံကပြအားပေးတောင်းဆိုနေတာပါဒီဒုက္ခသည်တွေလက်ခံရေးကိစ္စမှာမြန်မာအစိုးရကဖွဲ့စည်းထားတဲ့ UEHRD အဖွဲ့နဲ့ပူးပေါင်းပြီး UNHCR ရော UNDP အဖွဲ့ကိုပါဝင်ရောက်လုပ်ကန့်ခွင့်ပေးသွားမှာဖြစ်တယ်လို့ဦးမြင့်သူကရှင်းပြပါတယ်
။ဆိုအထူးသဖြင့် UNHCR ကကျွန်တော်တို့သူတို့ mandate နဲ့ဆိုင်ညီတဲ့ဒီ repatriation နဲ့ resettlement မှာပါဝင်ဖို့ကျွန်တော်တို့နဲ့ဟိုအစိုးပြုထားပါတယ်။အဲ့တော့ UNDP ကတော့သူက development program ဖြစ်တဲ့အတွက်ဒီပြန်လေဝင်ရောက်လာသူတွေရဲ့ဒီလူမှုစီးပွားရေးကွန်ပျူတာဖူပေါ့ဒီ socio economic development နဲ့ပတ်သက်လို့ပါဝင်ကူညီနိုင်တဲ့ကဏ္ဍလေးတွေသူတို့အစိုးပြုထားပါတယ်ဆိုတာတွေကိုကျွန်တော်တို့ကသူတို့နဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိပါတယ်အဲ့တော့သူတို့အနေနဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာစံပြ pilot project တွေလည်းစာဖို့လို့အစိုးပြုထားပါတယ
်ဒီတော့တွင်ရင်းညာတွေကိုအကူအညီပေးရမှာအခက်အခဲတွေရှိနေတာကြောင့်လူသားချင်းစာနာမှုအကူအညီတွေပေးဖို့ရမှာမြန်မာနိုင်ငံဟာအခက်တွေ့ရဆုံးနိုင်ငံတွေထဲမှာပါဝင်တယ်လို့ဂျနီဗာအခြေစိုက် AGS သုတေသနအဖွဲ့ကဒီကနေ့မှပြောကြားလိုက်ပါတယ်ဒုက္ခသည်တွေကိုကူညီရမှာအကူအညီပေးရလို့သားတွေကိုအကြမ်းဖက်တာအကူအညီတွေမရနိုင်အောင်တားဆီးနှောက်ယှက်တာအပါအဝင်အချက်၉ချက်ပေါ်အခြေခံပြီးနိုင်ငံပေါင်း38နိုင်ငံကိုအကဲဖြတ်ပြည့်စုံထားတဲ့ AGS အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားတာပါမြန်မာအစိုးရကတော့ UNHCR နဲ့ UNDP လို့ကုလသမဂ္ဂအဖွဲ့အစည်းတွေကိုရခိုင်အရေးကိစ္စမှာပါဝင်ပူးပေါင်းဝင်ပေးခြင်းအဖြစ်နိုင်ငံတကာရဲ့ဆွဆွဲချက်တွေနဲ့တန်တရားတွေရောကြသွားနိုင်လိမ့်မယ်လို့မျှော်လင့်မိကြောင်းဦးမြင့်သူကပြောပါတယ
်။ဒီကတည်းကမနစ်ကနိုဝင်ဘာစပြီး World Food Program လို့ဖွဲ့စည်းလို့တော့ကျွန်တော်တို့ပြန်လည်ခွင့်ပြုထားပြီးဖြစ်ပါတယ်။ဆိုတော့ဒါအခုလက်ရှိကျွန်တော်တို့ဒီ MOU ထိုးပြီးပြီဆိုရင်ကျွန်တော်တို့ UNDP ရောကျွန်တော်တို့ UNHCR ရောဒီ Repatriation Process မှာပါဝင်ပတ်သက်လာမှာဖြစ်ပါတယ်။ဆိုတော့ဒါကျွန်တော်တို့ဒီကုလသမဂ္ဂအဖွဲ့အစည်းတွေပါလာမှာဖြစ်တဲ့အတွက်ပို့ပြီးတော့ကျွန်တော်တို့ဖွင့်လင်းညင်တာမှုရှိမယ်ကျွန်တော်တို့ ਨੇ ပူးပေါင်းဆောင်ရွက်သွားမှာဖြစ်တဲ့အတွက်ဒီလိုဆွဆွဲချက်တွေကိုကျွန်တော်တို့ဖြည့်ဆင်းသွားနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ဒီကိန်းတုတ်ခဲ့တဲ့အရင်နဲ့ပတ်သက်လို့လက်ရှိအခြေအနေမှာကုလသမဂ္ဂအဖွဲ့အစည်းကြီးတွေကပူးပေါင်းပါဝင်ခွင့်ပေးသေးပြီးလာမယ့်ကာလတွေမှာအခြားနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကိုလည်းခွင့်ပြုသွားဖို့စဉ်းစားထားတယ်လို့ဦးမြင့်သူကပြောပါတယ်ဒီကိမျိုးပိုင်းဒေသအရေးကိစ္စမှာစစ်တပ်ကလူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်လုပ်ခဲ့တယ်လို့နိုင်ငံတကာရဲ့ဆွဆွဲချက်တွေထွက်ပေါ်ခဲ့ပြီးအဲ့ဒီဒေသကိုနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေဝင်ရောက်ခွင့်ပေးဖို့ဖိအားပေးတောင်းဆိုမှုတွေထွက်ပေါ်နေချိန်မှာမြန်မာအစိုးရက UNHCR နဲ့ UNDP တို့ကိုပဋိပက္ခဖြစ်ပြီး၅လလောက်အကြာမှာပါဝင်လုပ်ကင်ခွင့်ပေးလာတာဖြစ်ပါတယ်ခင်ဗျာ